လူနေမှုဘဝကိုပြောင်းစုံလေ့လာသုံးသပ်ပြီးအခြေခံလိုအပ်ချက်ချို့တဲ့နေသူဘယ်လောက်ရှိတယ်ဆိုတာကိုကမှန်းထားတဲ့60လင်းမျက်နှာစစ်တမ်းလူငယ်တဲ့ဒီဇင်ဘာကထွက်လာပါတယ်။ကမ္ဘာပါအုပ်စုနဲ့မြန်မာအစိုးရလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူအင်အားဝင်ကြီးဌာနပူးတွဲရေးသားတဲ့စစ်တမ်းဖြစ်ပါတယ်။အဲဒီမတိုင်မီကြာလေကမ္ဘာပါအုပ်စုကမြန်မာဘဟုစီးရင်ဌာနနဲ့ပူးတွဲပြီးမြန်မ င်ရှိမရှိအကဲပြတ်ထားပါလေ။ကျမ်းမာရေးအင်ညာအလို့အကန့်ပညာရေးအိမ်သုံးပစ္စည်းရေနဲ့ပင်လာစတဲ့အခြေခံလိုအပ်ချက်6မျိုးကိုပြည့်စုံနိုင်သလားသို့မဟုတ်ချို့တယ်နေသလားဆိုတာကိုစောင့်စစ်ထားပါလေ။ယာယီအမိုးအခါလုပ်ပြီးနေထိုင်မှုအလင်းအောင်ရဖို့ဖျောင်းတိုင်သို့မဟုတ်ရေနံစီသုံးဆွဲမှုစတာမျိုးတွေကိုချို့တယ်မှုပြီးတတ်မှတ်ပါလေ။အိမ်ညာချို့တယ်မှုကိုအများဆုံးတွေ့ရပါတယ်။တိုက်ပြည်လူဦးရေတဝက်လောက်မှာအိမ်ညာချို့တယ်နေပါပဲ။အိမ်အသုံးအဆောင်ပစ္စည်းနဲ့ရေမိန်လာမီးအောင်ရရှိမှုဟာဒုတိယအများဆုံးချို့တယ်မှုဖြစ်ပါပဲ
။တောက်ရေကိုမြစ်ချောင်းအင်းအိုင်နဲ့တွင်းကအလွယ်တကူရယူတာဟာရေချို့တယ်မှုဖြစ်ပြီးအိမ်သာမရှိတာဇလားခွက်အိမ်သာနဲ့တွင်းအိမ်သာသုံးမှုကိုမိန်လာချို့တယ်မှုလို့သတ်မှတ်ပါတယ်။မြမလူဦးရေ40ရာခိုင်နှုန်းတောက်သုံးနေတဲ့ရေဟာကျမကြီးနဲ့မငင်ညို့ဘူးလို့ဆိုပါတယ်။ကြီးလက်မှာ3စားလောက်ပိုဆိုးပါတယ်။အလုံးလုံးရမယ့်အရွယ်မှာအလုံးမရှိတာဟာချို့တက်မှုဖြစ်ပါတယ်။မိသားစုထဲမှာအရွယ်ရောက်သူတဝက်လောက်ဟာလောကအငဲအကျဉ်းသာရတဲ့ယာယီကြပန်းအလုတ်ကလွဲပြီးအခြားလုတ်เสียမရှိတာဟာလည်းအလုတ်ကန်ချို့တက်မှုဖြစ်ပါတယ်။အသက်ဆိုင်နဲ့ကြော်တဲ့မိသားစုဝင်တဝက်လောက်ဟာစာမတက်ဘူးဆိုရင်ပညာရေးချို့တင်မှုလို့သတ်မှတ်ပါတယ်။စာမတတ်သူဥယျာဉ် 900 ခန့်လုံးရှိပြီးမူလာတန်းပညာရေးချို့တဲ့သူ 1400 ခန့်လုံးရှိပါတယ်။ကိုလည်းငါမတန်ဆွမ်းမှုနဲ့ကလေးအတေအပြောက်ကိုကြည်ပြီးဂျမားရေးချို့တဲ့မှုကိုတိုင်းတာတာဖြစ်ပါတယ်
။တိုင်းပြည်ရဲ့လူဥယျာဉ်ရဲ့900ခန့်လုံးမှာကိုလည်းငါမတန်ဆွမ်းသူရှိပြီးကလေးအတေအပြောက်နှုန်းကတော့900ခန့်လုံးရှိတယ်လို့ဆိုပါတယ်။ဒီလေဒီတာမှာကျမ်းမာရေးချိုးတဲ့မှုပုံမှုများပြပါတယ်ဆက်ပြေးကိရိယာတွေဖြစ်တဲ့ရေဒီယိုရုပ်မြင်သံကြားတယ်လီဖုန်းကွန်ပျူတာစတာတွေနဲ့တွားရေးလာရေးအတွက်စေဘိန်မော်တော်ကားလဲလေစတာတွေမရှိတာကိုအိမ်သုံးပစ္စည်းချိုးတဲ့မှုအဖြစ်သတ်မှတ်ပါတယ်တိုက်ကြည့်လူရေ40နှစ်ရာခိုင်နှုန်းဟာအိမ်သုံးပစ္စည်းချိုးတဲ့မှုခံစားနေရတယ်လို့ဆိုပါတယ်ပြည်သူလူထုအများစုဟာချိုးတဲ့နေကြပြီးလူနည်းစုကသာချို့တယ်မှုကင်းရှင်းနေပါတယ်လူဦးရေ84ရာခိုင်နှုန်းချို့တယ်မှုတစ်ခုခုကိုခံစားနေရပြီး76ရာခိုင်နှုန်းမှာချို့တယ်မှုမရှိပါဘူ
းလူဦးရေ84ရာခိုင်နှုန်းမှာ1ရာခိုင်နှုန်းကျော်ကျော်ဟာချို့တယ်မှု6မျိုးစလုံးခံစားရပါတယ်ချို့တယ်မှု1မျိုးထက်ပိုသူက60ရာခိုင်နှုန်းချို့တယ်မှု2မျိုးထက်ပိုသူက40ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်ချို့တဲ့မှုမျိုးစုံခံစားရတဲ့အတိုင်းအတာပမာဏဟာကြီးလက်နဲ့မျိုးပြကြအလွန်ကွဲပြားခြားနားနေပါတယ်ကြီးလက်လူကြီးဟာချို့တဲ့မှုမျိုးစုံကိုကြုံတွေ့နေရပါတယ်ချို့တဲ့မှု3မျိုးထက်မနည်းခံစားနေရသူဥကြီးဟာကြီးလက်မှာ60ရာခိုင်နှုန်းမျိုးပြမှာ20ရာခိုင်နှုန်းရှိပါတယ်တိုင်းဒေသကြီးနဲ့ပြည်နယ်ကြီးကြားမှာလည်းချို့တဲ့မှုပမာဏတိတိတသာကွာခြားနေပါတယ်ချို့တဲ့မှု5မျိုးထက်ပိုပြီးကြုံတွေ့နေရတဲ့ဥကြီးကိုကြည့်ရင်ရခိုင်ပြည်နယ်မှာ60ရာခိုင်နှုန်း၊ကရင်ပြည်နယ်မှာ36ရာခိုင်နှုန်းနဲ့ရန်ကုန်တိုင်းမှာ10ရာခိုင်နှုန်းရှိနေတာတွေ့ရပါတယ်
။ချို့တဲ့မှုနှုန်းအများဆုံးဟာရခိုင်ပြည်နယ်ဖြစ်ပြီးအနည်းဆုံးဟာရန်ကုန်တိုင်းဖြစ်နေပါတယ်။ရခိုင်ပြည်နယ်အောက်မှာတော့အေရဝတီတိုင်း၊ကရင်ပြည်နယ်၊တနင်္သာရီတိုင်း၊ချင်းပြည်နယ်နဲ့ရှမ်းပြည်နယ်ရှိပါတယ်။သူတို့ရဲ့ချို့တဲ့မှုနေသူတွေကတော့ပဲခူးတိုင်း၊မွန်ပြည်နယ်၊မကွေးစကိုင်း၊ကယားနေပြည်တော်၊ကချင်းမန္တလေးနဲ့ရန်ကုန်တိုင်းဖြစ်ပါလေ။ရနက်ကင်တိုက်ပွဲဖြစ်ပွားနေတဲ့ကချင်းပြည်နယ်ဟာချို့တဲ့မှုတတိယအနည်းဆုံးဖြစ်နေပါလေ။ရှမ်းပြည်နယ်မှာရေမင်းရံနဲ့ပညာရေးချို့တဲ့မှုက50ရာခိုင်နှုန်းရှိပါလေ။ချင်းပြည်နယ်မှာအိမ်သုံးပစ္စည်းချို့တဲ့တာအများဆုံးဖြစ်ပြီးရခိုင်ပြည်နယ်မှာတော့အင်အားချို့တဲ့မှုကအများဆုံးဖြစ်နေပါလေ။ရခိုင်ပြည်နယ်ဆက်ဆက်နေတဲ့ချင်းပြည်နယ်ရဲ့တောင်ပိုင်းမြို့နယ်တွေဟာမြောက်ပိုင်းမြို့နယ်တွေနဲ့ပိုပြီးချို့တဲ့နေတာတွေ့ရပါတယ်။ချို့တဲ့မှုလုံးနေပါတဲ့ကချင်ပြည်နယ်နဲ့တိုင်းတိုင်းရဲ့မြောက်ပိုင်းဒေသမှာ အချို့တဲ့ဆုံးမိသားစုတွေကိုတွေ့နိုင်ပါတယ်။ရန်ကုန်တိုင်းဒေသကြီးဟာချိုးတဲ့မှုအနည်းဆုံးဖြစ်တယ်လို့သတ်မှတ်ထားပြီးမယ်။ရာဝတီတိုင်းနဲ့ဆက်ဆံနေတဲ့ရန်ကုန်တိုင်းရဲ့မြဝကျွန်းပေါ်မြို့နယ်တွေမှာတော့ချိုးတဲ့မှုလုံးပြင်းမာနေပါတယ်ခင်ဗျာ။